မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့နှစ်ရက်ကြာကချင်းပြည်နယ်ကြီးစဉ်တွင်လိုင်စာနှင့်ဖားကန့်ဒေတာဘက်ကိုတွားရောက်ကြည့်ရှုခွင့်မပြုတဲ့အပေါ်မှာစိတ်ပျက်မိကြောင်း HRW နိုင်ငံတကာလူ့အခွင့်ရေးအဖွဲ့စီကပြောကြားလိုက်ပါတယ်။ဆက်သွယ်မြင်းမြန်းထားတဲ့မိုင်အင်ဂျင်နီယာကအပြည့်စုံဆက်ပြီးပြောပြမှာပါရှင်။
မစ္စယာဟီလီဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်မစတင်ခင်သူတွားရောက်လည်လာမဲ့ဒေတာတွေနဲ့ပတ်သက်ပြီးမြန်မာအစိုးရကိုကြိုတင်အကြောင်းကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းဖားကန့်နဲ့လိုင်စာဒေတာဘက်ကလူအခွင့်အရေးချိုးဖောက်မှုတွေကိုတွားရောက်စုံစမ်းမဲ့အစီအစဉ်အတွက်ပြည်ထောင်စုအစိုးရရောပြည်내အစိုးရဘက်ကရောပူးပေါင်းဆောင်ရွက်မှုမရှိခဲ့ဘူးလို့မစ္စယာဟီလီကပြောဆိုခဲ့ပါတယ်။အခုလိုကုလသမဂ္ဂကပေးအပ်ထားတဲ့တာဝန်ရှိပုဂ္ဂိုလ်တဦးရဲ့တွားလာမဲ့အစီအစဉ်အတွက်အစိုးရဘက်ကဆောင်ရွက်မပေးနိုင်တဲ့အပေါ်မှာ HRW နေနဲ့စိတ်ပြတ်မိကြောင်းအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် This seems to show that the army is still the actual government in Burma that it's the army that makes all the big decisions.
တာဝန်ကြီးရင်မြန်မာနိုင်ငံမှာတကယ်အစိုးရဟာစစ်တပ်ဖြစ်နေပြီးအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချတာလဲသူတို့ပဲဆိုတာပြောလို့ရပါတယ်အရင်အရသားတစ်ပိုင်းအစိုးရလက်ထက်မှာလဲစစ်တပ်ကဒီအတိုင်းပဲလုပ်ခဲ့တာပါအခု NLD အရသာအစိုးရလက်ထက်မှာလည်းပြောင်းလဲမလာပါဘူးကုလသမဂ္ဂအထူးကိုယ်စားလှယ်တူအနေနဲ့မြန်မာနိုင်ငံတွင်သူသွားခြင်းတဲ့နေရာတွေစီသွားရောက်ကြည့်ရှုခွင့်ရှိပါတယ်သူကိုအန္တရာယ်ဖြစ်စေမဲ့နေရာတွေကိုရန်ဟီလီကသွားမှာမဟုတ်ပါဘူးကချင်းပြည်နယ်မှာဆိုရင်လည်းလုံခြုံရေးအခြေအနေကိုရန်ဟီလီကနားလည်ပါတယ်ဒါကိုမြန်မာစစ်တပ်ကနေသူသွားမဲ့နေရာတွေအတွက်လုံခြုံရေးမပေးနိုင်ဘူးဆိုတာကျွန်တော်တို့မယုံပါဘူးစစ်တပ်ဘက်ကတခုခုကိုဖုံးကွယ်ထားစရာရှိနေတယ်လို့ပဲကျွန်တော်တို့ထင်ပါတယ်
မြမဆွေရဘက်ကတော့နယ်မြေလုံခြုံရေးအခြေအနေအရစိတ်ချရမှုမရှိတာကြောင့်ရဟီလီကိုအဲ့ဒီဒေတာတွေဘက်ကိုသွားခွင့်မပြုတာဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။ကချင်ပြည်နယ်ခီးစဉ်အတွင်းရဟီလီဟာမြစ်ကြီးနားမြို့အနီးမှာရှိတဲ့စစ်ပေးဆောင်ဒုက္ခသည်စခန်းတစ်ခုကိုမနေ့ကသွားရောက်ကြည့်ရှုခဲ့တယ်လို့ဘာသာရေးအဖွဲ့အစည်းတွေလူ့အခွင့်အရေးနဲ့ကူညီကယ်ဆယ်ရေးအဖွဲ့အစည်းတွေနဲ့လည်းတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့ကချင်ဒေတာမှာပဋိပက္ခကြောင့်အမျိုးသမီးနဲ့ကလေးငယ်တွေဟာပိုးပြီးဒုက္ခရောက်နေတဲ့အပြင်အခြေခံကျန်းမာရေးစောင့်ရှောက်မှုမပေးနိုင်တဲ့အတွက်သူတို့ရဲ့အခြေအနေတွေဟာစိုးရိမ်စရာကောင်းနေကြောင်းရဟီလီနဲ့တနင်္လာနေ့ကတွေ့ဆုံရမှာတင်ပြခဲ့တယ်လို့ Trigender အဖွဲ့အစည်းတာဝန်ခံနန်ပုကပြောပါတယ
်ဆိုလို့ရှိရင်ကလေးတွေ100လောက်ကဈေးအောင် ITB ကဲမှစဉ်လက်နဲ့ကြီးကြတဲ့အတွက်ကြောင့်မလို့ကလေးတွေအကြောင်းဆက်တဲ့ပို့အခြေအနေရှိအဲ့ဒါမှမင်းကလေးတွေကပို့ပြီးတော့ဟို trauma ဖြစ်တဲ့အကြောင်းတွေပေါ့နော်ဒီဘဝရေးမှာလည်းအမျိုးသမီးတွေအမောင်ကြီးရရှိဖို့လည်းအရင်အခက်အခဲကြည့်ရဲဒီစီပြေဒုက္ခတွေစခန်းမှာပို့ပို့ပြီးတော့ဒုက္ခရောက်လာတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောတယ်။မွေးရေးဆေးဝါးပြဿနာလည်းပြောတယ်။မွေးရေးဆေးဝါးမှာအမျိုးသမီးတွေဒီဒုက္ခရောက်သူတို့သားတွေနဲ့ဒီအိုးသားတွေကမွေးဆေးဝါးတုံးဆဲတဲ့အကြောင်းမို့ဒုက္ခရောက်လူကုန်မှုပြဿနာလည်းကျွန်မပြောတယ်ဒါကြီးပြောပါမယ်လို့
မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အဓိကထားအကောင့်ထဲပေါ်ဆောင်ရွက်မယ်လို့ကတိပေးထားတဲ့ NLD အစိုးရဟာလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီး30ရာခိုင်နှုန်းပါဝင်ရေးသူတို့တင်ပြထားတဲ့အဆိုကိုတုံ့ပြန်မှုမရှိသေးတဲ့အပေါ်မှာလည်းကချင်အမျိုးသမီးတွေအနေနဲ့စိတ်ပြက်မိကြောင်းနန်ပူကဆိုပါတယ
်အမျိုးသမီးတွေငြိမ်းချမ်းပေါ်ဆောင်မှုမှာ30ရာခိုင်နှုန်းပါဝင်မှုအရေးကိုဒီ EAO လက်နက်ကင်တွေကတော့လုံးဝလက်ခံပြီးတော့ဒါကိုဟို agree လုပ်တယ်ပေါ့သဘောတူတယ်ဒါပေမဲ့ဒီအဆိုအဘက်ကတော့အခုတတိရှင်းရှင်းလင်းလင်းပါတုံ့ပြန်ချက်မှမရသေးဘူးဆိုတဲ့အခြေအနေဖြစ်နေတာဆိုတော့အဆိုရကဘယ်လောက်ပဲလုံးလုံးတော့တော့များမလို့ဖြစ်နေတော့ကျမအနေနဲ့ကမျောလင်းဖို့အတွက်တိတ်တက်တမရှိပါ
မနေ့ကကချင်ပြည်နယ်ကထွက်ခွာလာတဲ့ရဟီလီဟာဒီကနေ့ဗုဒ္ဓဘုနေ့နေ့နဲ့6နာရီမှာမွန်ပြည်နယ်မှာရှိတဲ့ဇင်းကြိုက်အကျဉ်းဦးစီးဌာနကိုတွားရောက်လည်လာမှာဖြစ်ပါတယ်ဒါဟာလူ့အခွင့်အရေးအထူးကိုယ်စားလှယ်တဦးဖြစ်အကျဉ်းဦးစီးရဲဘက်စခန်းကိုပထမဆုံးအကြိမ်တွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်မစ္စယာဟီလီဟာဇန်နဝါရီလ13ရက်နေ့မှာရခိုင်ပြည်နယ်ဘက်ကိုရောက်ရှိမှာဖြစ်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဘူးတီတောင်မောင်းတော်နဲ့ရသေးတောင်ဒေသဘက်တွေကိုတွားရောက်ကြည့်ရှုမှာဖြစ်တယ်လို့အစိုးရဘက်ကလည်းခွင့်ပြုထားကြောင်းသမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကပြောပါရရှင်